စီးပွားရေးကိုရေရှည်ခံခိုင်မာပြီးတော့အားလုံးခံစားနိုင်တဲ့တိုးတက်တဲ့စီးပွားရေးဖြစ်အောင်လုပ်ရမယ်လို့နိုင်ငံတကာငွေကြေးရမငွေအဖွဲ့ IMF ရဲ့ဦးဆောင်ညွှန်ကြားရေးမှူးခရစ်စတင်းလာဂတ်ကပြောကြားလိုက်ပါတယ်အချိန်တို့အတွင်းစီးပွားရေးအရာကြကြပြန့်ပြန့်တည်ငြိမ်တိုးတက်မှုတွေရှိလာနေပေမဲ့အတိတ်အဆောင်မခံနိုင်သေးတဲ့အခြေအနေမှာပဲရှိနေသေးတယ်လို့ရန်ကုန်စီးပွားရေးတက္ကသိုလ်မှစနေနေ့တုန်းကပြောကြားခဲ့တဲ့မင်ကွန်းနဲ့မှမစ္စလာဂတ်ကပြောကြားသွားခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံမှာဆင်းရဲမွဲတေမှုကြာဆင်းဖို့နဲ့အများပြည်သူအားလုံးရဲ့မျှော်မှန်းချက်တွေမြင့်တင်ပေးဖို့အတွက်အဓိကလှုပ်တဲ့ကိစ္စသုံးခုကိုလည်းမင်ကွန်းနဲ့မှအဓိကထားပြောကြားခဲ့ပါတယ်အနာဂတ်အတွက်ယင်းဤမြုံနှံဖို့ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေထဲမှာအလုံးပါဝင်ခွင့်ပေးဖို့နဲ့ဒေတာရင်းစီးပွားရေးထဲမှာအခုထက်ပိုပြီးတော့ကြဲကြဲပြန့်ပြန့်တသားတဲ့ဖြစ်အောင်လုပ်ဖို့ဆိုတဲ့လုပ်တဲ့အချက်၃ချက်ကိုဥပမာတွေနဲ့အကျယ်တဝင့်ပြောကြားသွားပါတယ်။အနာဂတ်အတွက်ယင်းဤမြုံနှံတယ်ဆိုတာဟာကျန်းမာရေးပညာရေးလိုစတဲ့ပြည်သူတွေအတွက်ဖြစ်တယ်ဆိုတာကိုလည်းအသားပေးရှင်းပြသွားပါတယ်။ကျော်ဝချမ်းသာမှုကိုမြန်မာပြည်သူတွေအလုံးအသေးအချာခံစားနိုင်ဖို့ကစီးပွားရေးဆိုင်ရာတိုးတက်အောင်ဆောင်ရွက်မှုတွေမှာအလုံးပါဝင်နိုင်မှုရှိရမယ်အမျိုးသမီးတွေရဲ့စွမ်းဆောင်နိုင်စွမ်းတွေကိုထည့်သွင်းနေရာပေးဖို့လိုတယ်လို့ပြောကြားခဲ့ပါတယ်မြန်မာနိုင်ငံကအမျိုးသမီးတွေဟာသူတို့ရဲ့အစွမ်းအစတွေနဲ့ပါဝင်ကူညီဖို့ဥဆောင်ဖို့အတွက်အဆင်သင့်ဖြစ်နေပြီလို့လည်း IMF ဥဆောင်ညွှန်ကြားရေးမှူးခရစ်စတင်းလာဂတ်ကပြောသွားပါတယ်ကမ္ဘာစီးပွားရေးမှာအာရှကအရေးပါတဲ့နေရာမှာရှိနေတဲ့အချိန်မျိုးမှာမြန်မာနိုင်ငံကအခြားစီးပွားရေးထဲမှာတသားတဲ့ပေါင်းဆက်နိုင်ဖို့အရေးကြီးတာကိုလည်းသူကရှင်းပြခဲ့ပါတယ်။ရေရှည်တိုးတက်တဲ့စီးပွားရေးအတွက်လိုအပ်တဲ့စွမ်းရည်နဲ့စနစ်တွေခိုင်မာဖို့အတွက် IMF အနေနဲ့လိုအပ်တဲ့အကူအညီတွေကိုဆက်ပေးသွားမယ်ဆိုတာကိုလည်းရန်ကုန်စီးပွားရေးတက္ကသိုလ်မှာပြောကြားခဲ့တဲ့မင်ကွန်းနဲ့မှ IMF အကြီးအကဲခရစ်စတင်းလာဂတ်ကထပ်ပြီးတော့အာမခံသွားပါတယ်။ဒီဇင်ဘာ6ရက်နဲ့9ရက်နှစ်ရက်ကြာမြန်မာနိုင်ငံခီးစဉ်တွင်မှမစ္စလာဂတ်ဟာဒုသမရဗန္ဒာယီဝင်ကြီးဗဟိုဘဏ်ဥက္ကဋ္ဌတို့နဲ့တွေ့ဆုံဆွေးနွေးခဲ့ပြီးတော့အကျိုးရှိတဲ့ဆွေးနွေးမှုတွေဖြစ်တယ်လို့ IMF ကကြေညာချက်ထုတ်ပြန်ပါတယ်။ခရစ်စတင်းလာဂတ်ဟာဒေါက်ဆန်းဆွကြည်နဲ့လည်းတွေ့ဆုံခဲ့တယ်လို့မြန်မာနိုင်ငံမှာပထမဆုံးကျင်းပတဲ့အပြည်ပြည်ဆိုင်ရာအမျိုးသမီးအရေး Women's Forum ဆွေးနွေးပွဲကိုလည်းတက်ရောက်ခဲ့ပါတယ်ရှင်။